လေယာဉ်မြေနဲ့အခြားမြေများသိမ်းဆည်းခြင်းခံရမှုများပြန်လည်စစ်ဆေးရေးကော်မတီရှိပေမဲ့ဒီကော်မတီအကြောင်းလွှတ်တော်ကိုယ်စားလှယ်တွေရောလေယာဉ်မြေအသိမ်းခံရတဲ့တောင်သူလယ်သမားတွေပါသေသေးချာချာမသိကြပဲကော်မတီအစစ်အစစ်မှလည်းငကိုလူဟောင်းတွေပြန်ပါတာများနေတဲ့အတွက်မြေသိမ်းရာသိမ်းမှုတွေကိုထိထိရောက်ရောက်မဖြစ်ရှင်းနိုင်သေးတဲ့အနေအထားမှာရှိနေပါတယ်ဒီကော်မတီရှိမှန်းသိပြီးအချက်လက်အထောက်အထားအပြည့်အစုံနဲ့အမှန်ကန်တင်ပြနိုင်ရင်တော့မြေရအရှုပ်ထွေးကိစ္စဖြစ်ရှင်းနိုင်တယ်လို့လည်းကိုတွေ့ကြုံသူတွေကပြောပါတယ်ဒုတိယသမရနှစ်ဦးဟန်ရီဗန်တူးယူဥက္ကဋ္ဌအဖြစ်ဆောင်ရွက်တဲ့လေယာဉ်မြေနဲ့အခြားမြေများသိမ်းဆည်းခြင်းခံရမှုများပြန်လည်စစ်ဆေးရေးဘုတ်ကော်မတီကိုသမရဦးထင်ကျော်ကမနစ်ကမေလကဖွဲ့စည်းချိန်မှာဒုတိယဥက္ကဋ္ဌတွေကပြည်ထရေးဝန်ကြီးနဲ့စိုက်ပျိုးရေးမွေးမြူရေးနဲ့ဆက်မြောင်းဝန်ကြီးတို့ဖြစ်ပြီးပြည်ထရေးဒုတိယဝန်ကြီးကအထွေထွေမှုဖြစ်ပါတယ်ဖွဲ့ဝင်နေဖြစ်ကာကွယ်ရေးဝန်ကြီးတရားစတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဆက်မှုဝန်ကြီးဆက်လုပ်ရေးဝန်ကြီးနေပြည်တော်ကောင်စီဥက္ကဋ္ဌနဲ့တိုင်းနယ်ပြည်နယ်တွေကဝန်ကြီးချုပ်တွေအလုံးပါဝင်ပါတယ်ကော်မတီလုပ်ငန်းတာဝန်နေတဲ့သက်ဆိုင်ရာဝန်ကြီးဌာနတွေကုမ္ပဏီတွေပုဂ္ဂလိကလုပ်ငန်းရှင်တွေကပြန်ဆက်လုပ်လိုက်တဲ့လေယာဉ်မြေတွေကိုငကိုကလုတ်ကန်ခဲ့သူတွေကိုလုံထုံးလုံနီးနဲ့အညီအမြန်ဆုံးပေးရနိုင်ဖို့မြေယာအငင်းပွားမှုပြဿနာဖြစ်ရှင်ကော်မတီအစဉ်စဉ်ကဆောင်ရွက်တာတွေဟာတည်ဆဲဥပဒေတွေနဲ့ညီမညီစစ်စစ်နိုင်မှုပြီးခဲ့တဲ့လွှတ်တော်သက်တမ်းမှာတင်ပြခဲ့တဲ့လေယာဉ်မြေနဲ့အခြားမြေများသိမ်းဆည်းခံရတာနဲ့ဆိုင်တဲ့စုံစမ်းရေးကော်မရှင်အစဉ်ခံစားတိုင်းမြေသိမ်းခံရသူတွေမနစ်နာအောင်သက်ဆိုင်ရာအစိုးရဌာနတွေကဖြစ်ရှင်နေတာတွေကိုကြီးကြပ်ဆောင်ရွက်နိုင်ရေးတို့ပါဝင်ပါတယ်ဒီရွေရွယ်ချက်တွေကိုမြေစိတ်ကော်မတီလို့အတောကခေါ်တဲ့လေယာဉ်မြေနဲ့အခြားမြေများသိမ်းဆည်းခြင်းခံရမှုများပြန်လည်စစ်ဆေးရေးကော်မတီကအထမြောက်အောင်ဆောင်ရွက်နိုင်ပါပြီလားတောင်သူလယ်သမားကျိုးဆောင်ကိုရဲ့အဖွဲ့ဝင်ဦးစော်ရံက
လေစစ်ကော်မတီအစဉ်အဆက်ဖွဲ့ပြီးတော့လုပ်မယ်ပေါ့ဘိုးလေစစ်တွေစဖွဲ့တဲ့ကူကအများကြီးသူယုံကြည်လေးစားတဲ့လူမပါဘူးပြည်သူလူယုံကြည်လေးစားတဲ့ဂျာပါတီမပါတဲ့အတွက်ဒီချိန်နေမကောင်းတော့ဘူးကျလေးစချောက်ရတာဓမ္မရမေမနော်မြစ်စစ်ကော်မတီဥက္ကဋ္ဌဥပန်ဒီဝါနေပြီးတော့တစ်ဆက်ချောက်ဆိုပြီးတော့လုပ်ငန်းစဉ်တွေဖြပေးလိုက်တယ်ဆုံးဖြတ်ချက်တွေအဲ့ဆုံးဖြတ်ချက်အတိုင်းလည်းမလုပ်နိုင်ဘူးအဲ့ဆုံးဖြတ်ချက်ပါလဲဆိုရင်အောက်ခြေဆင့်ရက်ွက်ကြီးရခရိုင်ဆင့်ထိရလွတ်တော်ကိုယ်စားလှယ်တွေပါရမယ်အားပြည်သူရေးလေးစားယုံကြည်တဲ့အဖွဲ့အစည်းပါရမယ်အများပြည်သူရေးသားယုံကြည်တဲ့တောင်လမကိုယ်စားလှယ်၃ယောက်စီပါရမယ်အဲ့ဒါတွေကိုလည်းမလုပ်တဲ့အပြင်ဟိုဒါကြီးရှိနေတယ်ဆိုတော့မှရေသိမ်းခံတဲ့တောင်လယ်သမားတွေရောမသိဘူးပြည်အတိုင်းတွေမှာအဲ့ဒီကော်မတီရှင်းမှန်းအောင်မသိဘူ
းရေသိမ်းရာသိမ်းမှုတွေကိုဖြစ်ရှင်းပေးမဲ့ကော်မတီရှင်းမှန်းကိုမသိတဲ့လယ်သမားတွေဟာအမှုခရင်အတွက်ဘယ်သူဘယ်ဖက်ဘယ်ကော်မတီကိုတင်ကြားရမှန်းလည်းမသိကြပါဘူးဒါပေမဲ့
ရှင်းမှန်းသိလို့လုပ်ပြီဆိုလို့ရှိရင်တော့အောင်မြင်နိုင်တယ်လေဘာအားနဲ့လဲဆိုတော့မြစ်စစ်ကော်မတီမှာမဖြစ်မနေပါမယ်ဆိုတဲ့လွတ်တော်အမတ်တွေတော့မသိဘူးမသိတဲ့အခါကျတော့ဒီလုပ်ငန်းစဉ်ကမတည့်ရဘူးဥက္ကဋ္ဌတွေကဘလူတွေပြန်ဖြစ်သွားလဲဆိုတော့ထွေအုပ်တွေကဥက္ကဋ္ဌဖြစ်တယ်ကျွရမှာဆိုရင်ကျွရဥက္ကဋ္ဌကမြေစစ်ကော်မတီဥက္ကဋ္ဌပြန်ဖြစ်တယ်မြို့နယ်အဆင့်မှာလည်းအဲ့လိုပြန်ဖြစ်တယ်ဒါပေမဲ့ထူးခြားမှုကအရင်လဲစီနဲ့မတူတာကလယ်သမားကိုယ်စားလှယ်တော့ပါမယ်တွတ်တော်ကိုယ်စားလှယ်ပါမယ်ကျွန်တော်တို့လယ်သမားရေလုတ်တဲ့လူတွေပါမယ်ဆိုတော့အဲ့ဒါကိုထွေအုပ်တွေကအကုန်လုံးဖြောက်ထားလိုက်တာဖြောက်ထားပြီးတော့မြေစစ်ကော်မတီရှိမှမသိအောင်လို့ထားလိုက်တာအဲ့မှာပြဿနာအကြီးဖြစ်သွားပြီးတော့လူတွေကအဲ့ဒီအကျိုးခံစားခွင့်ကိုမရတော့ဘူး
မန္တလေးတိုင်းမြေမြို့ကပြင်ဦးလွင်မြို့နယ်ပင်စာရွာကမြေယာအမှုကြီးရင်ဆိုင်နေရတဲ့ဥက္ကမောင်ကြီးလိုခစ်ပညာတတ်ဥယျာဉ်ချမ်းမြေလောက်ကိုင်းနေသူတွေကရောမြေစစ်ကော်မတီရှင်းမှန်းသိပါသလား
သိပါတယ်ခင်ဗျာဒီလုံးဝအနေနဲ့ကဥက္ကဋ္ဌဥပ္ပတိယကျွန်တော်မန္တလေးတိုင်းအနေနဲ့အဲ့ဒီကော်မတီဥက္ကဋ္ဌကြတော့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဆောင်မြင့်မောင်မြေယာပိန့်ခံတဲ့ကိစ္စကြီးတယ်ဆိုရင်ပိန့်ခံရတယ်ဆိုရင်သူတို့ကော်မတီကိုကျောက်လာကြရမှာပေါ့သူတို့ကတက်သေးပေးပြီးတော့အမှန်ကန်အသိခံရတာဆိုရင်ကြော်ရေးမယူခဲ့သေးဘူးဘူးလို့အဆရှိပြီပေါ့လေအချက်သက်နဲ့ရေပြန်ရအောင်လုပ်ပေးမယ်သဘောပါပဲ
ဥက္ကမောင်ကြီးကသူရင်ဆိုင်နေရတဲ့မြေရအငင်းပွားမှုဖြစ်ရှင်းပေးဖို့မြေစစ်ကော်မတီကိုအချက်အလက်ထောက်ထားပြည်စုံနဲ့ရှောက်ထားတင်ပြထားတယ်လို့ဆိုပါတယ်ဒီလိုတင်ကြတာကရောထရောက်ပါသလား
အဲကျွန်တော်တို့ကတင်စားထရောက်လာဆိုရဲ့ရေးပိုင်နယ်မှုအနေနဲ့ကျွန်တော်ကအမှုဖွင့်တယ်ကျွန်တော်ကဲလို့ပဲပြင်စာမှာကအမှုဖွင့်တဲ့သူ6ယောက်ရှိရဲအဲ့ဒါကအခုစစ်နေတယ်ကျွန်တော်ဆိုရင်တပည်ဖြစ်သွားထွက်ရတာဘုံောက်မြောက်ကထွက်အောင
်ရန်ကုန်တိုင်းမင်္ဂလာရုံမြို့နယ်မှာတော့သမရဦးသိန်းစိန်လက်ထက်ကပြန်လည်ဆွတ်လွတ်ခိုင်းထားတဲ့မြေတွေကိုတောင်သူတွေလက် ပြတ်မအပ်ခြင်းနဲ့အတွက်တမျိုးတပုံလှည့်လုတာကိုတောင်သူလယ်သမားကျိုးဆောင်ဦးစော်ရန်ကပြောပြပါတယ်
။တောင်ကွက်ချစ်ဆက်နဲ့ခုံပေါ်တော့အာနာသိန်းကန်ဒီမှာဦးသိန်းလင်းတို့ဒိန်းထားတဲ့လယ်မြေရှိဧက2000ကျော်လယ်သမားတွေကပြန်ပြီးတော့လိုချင်လို့ဆန္ဒပြပါပြနဲ့အရင်ပြီးခဲ့တဲ့အစိုးရလက်ထက်မှာလို့တော့ဆက်တက်ကနေစွန့်ခလိုက်တယ်။ဦးသိန်းစိန်စိုးကလက်ထက်ဆိုတော့ချိန်ဆွဲထားတာပေါ့နော်လယ်သမားတွေဒုက္ခရောက်ဆောင်ကြတယ်လို့ကြဒါမျိုးနဲ့ပြန်ပေးရမလို့ပြောပြီးသားကိုဒီဆိုရလက်ထက်ကြတော့ပြေးရမယ်လဲဆိုတော့သူကဥမာဆိုတော့ဥဖြူစီရသိရင်ဥဖြူပန်ပေးရမှာမပေးကျင်တော့သူက 1A ဆိုပြီးတော့အင်္ဂလိပ်လက်ထက်တည်းကအမြီပေါက်တွေကိုထည့်ပြီးတော့အဲ့လူတွေရဲ့ဆွေမျိုးတွေကိုဆရာပြီးတော့နေရာမီပြန်ပေးရတာမဲ့လူတွေစင်းကိုထည့်လိုက်တာထည့်လိုက်တာပါလဲဆိုတော့ဆက်ကဘူချုပ်ဘူဘူးတွေအကုန်ကရောင်းထားတာတကယ်လို့သူတို့ပြန်ပေးရရင်တိမ်မောင်းတောင်းတဲ့ချီရောမှာမရောကျင်တော့အဲ့လူတွေစားထည့်တာလား
ဒီမှုကိုသက်ဆိုင်ရာပြည်သူ့လှုပ်တော်ကိုယ်စားလှယ်ကတိသွားပြီးမင်္ဂလာရုံမြို့နယ်မြေစစ်ကော်မတီဖွဲ့စည်းနိုင်တဲ့အတွက်ညရာမှုကိုမှန်မှန်ကန်ကန်ဆုံးဖြတ်နိုင်ခဲ့တယ်လို့တစ်ဆက်တည်းပြောပါရယ်။တောသူတောင်သားတွေတောင်မသားတွေဘိုးစင်ဗောင်းဆက်ဓမ္မဥချရိုးရိုးသားသားလုတ်ကင်လာတဲ့ညရာတွေမှာအမှုခင်ပေါ်ပေါက်လာရတဲ့အကြောင်းတရားကိုမင်းမျိုးမဥယင်ချမြေလုတ်ကင်နေတဲ့ဥက္ကမောင်ကြီးပြောပြတာကတော့
တောသူတောင်သားတဘာဝကတော့ဒီတောင်မလိုလူရည်ကျဲပြီးတော့မြေပေါ်တဲ့စီမာကကျွန်တော်တို့ခုကြွားဆိုရင်ဂျပန်ခင်မတိုင်ခင်ကမှအင်္ဂလိပ်ကနောက်ပိုင်းမှာကဘာစစ်မတိုင်ခင်လေးရမှာတည်ရထားတဲ့ရွာဆိုတော့သူကစောပိုင်းရောက်တဲ့လူတွေကတောထဲမှာဘယ်နေရာကနေဘယ်နေရာထိကိုမိသားစုနဲ့ကိုအပိုင်မှတ်ထားကြတာပေါ့ပင်တော်ချင်းလင်းပြီးတော့ငုတ်ဖော်တော်ချင်းလုပ်ပြီးတော့ဟိုတောင်ရလောက်တာမျိုးရှိသလိုခင်းခုတ်ပြီးတော့မိဘဖုတ်တာမျိုးလည်းလုပ်နိုင်တာပေါ့အဲ့လိုသူ့ပိုင်နဲ့သူရှိနေကြတယ်ဒါပေမဲ့ဒီတိုင်းနဲ့မြေစည်းမှာစည်ရင်မဝင်တော့ဒါရပတ်လက်မီဖြစ်နေမှာပေါ့အဲ့ဒါမျိုးကိုအိုးမျိုးကဘာမှမသိတဲ့ကျန်ဒီပါရီဧကရာကနန်းထောင်ကနန်းလုတ်ချင်းနဲ့ပြည်မျိုးကမြေလို့နေရင်ပါလို့စီမံကိန်းမှာတော့ချောက်လာတင်အချက်ကလည်းမြေပုံနဲ့ချပေးလိုက်ဒီအောက်ကကြွားပြီးကြွားသားအနေနဲ့ကြတော့လေသူ့နေရာနဲ့သူ့ပိုင်နဲ့တရားရှိနေတော့ကြလေညာတော့ဖြစ်လာတော့တကယ်ကဟိုချင်းတော်ကြီးပဲအဲ့ဒါမျိုးဒီအနေနဲ့ဆိုရင်သဘောကဟိုရုပ်ကံကလည်းနဲ့လက်ဆိုင်ရာသာဦးကြီးတိုင်ထူလာတဲ့သူကတော့လေသူကပတ်လက်မြေမလို့ဒီနေရာချပေးလို့ရပါတယ်ဖြစ်မှာပေါ့ဒီလကံကကြတော့လေသူ့ခါပါဖြစ်မှာပေါ့အဲ့လိုရှုပ်ရှင်းနေကတော်တော်ရှိရဲ့သဘောရှိပါတယ
်အကြောင်းမျိုးမျိုးပုံစံမျိုးမျိုးနဲ့တနိုင်ငံလုံးလယ်မြေဧကငါးသန်းနီးပါးသိမ်းယူခံထားရပြီးဖြစ်ရှင်းပေးရမယ့်လေယာမြေနဲ့အခြားမြေများသိမ်းဆည်းခြင်းခံရမှုများပြန်လည်စစ်ဆေးရေးကော်မတီရှိတယ်ဆိုတာတောင်သူလယ်သမားတွေရောလွတ်တော်ကိုယ်စားလှယ်တွေပါသိထားသင့်ပါတယ်ရှင်